ကမ္ဘောဒီးယားနိုင်ငံကို၅နှစ်အတွင်းအမေရိကန်ဒေါ်လာ15ဘီလီယံတန်ဖိုးရှိတဲ့ရွှေတွေစင်ကာပူနိုင်ငံကနေတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားမဝင်တင်သွင်းခဲ့ကြလားအာဏာပိုင်တွေရဲ့အကျင့်ပြစ်ခြားစားမှုလားဆိုပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ကမ္ဘောဒီးယားအခြေစိုက် NGO အဖွဲ့အစည်းကထောက်ပြလိုက်ပါတယ်ဒီအကြောင်းဒေးဗစ်ဘွာလီနဲ့တွန်မာလစ်တို့သတင်းပေးပို့ထားတဲ့သတင်းကိုကိုကျော်အောင်ဆက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုလိုငွေကြေးတန်ဖိုးပမာဏများပြားတဲ့ရွှေတင်သွင်းမှုတွေရှိကြတာကိုဖော်ထုတ်ခဲ့တာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Mother Nature Cambodia ဆိုတဲ့အဖွဲ့ကဖြစ်ပြီးအစိုးရရဲ့စီးရင်အချက်လက်တွေကနေတဆင့်သိရလားလို့ဆိုပါတယ်တန်ဖိုးများလာတဲ့ရွှေတွေစီးရင်မရှိဘဲစင်ကာပူကနေဝင်လာတဲ့ကိစ္စဟာဘဏ္ဍာရေးဆိုင်ရာပြစ်မှုကျူးလွန်မှုလားပေါင်ခိုတင်သွင်းခဲ့တာလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ Mother Nature Cambodia အဖွဲ့ကပူရဲထူထောင်သူAlejandro Gonzalez de Vicenga ပေါ်ဘူးနေတော့ကပြောပါလေ
370,000 ស្មើនឹងប្រាក់ជា
$1.5 billion ចូលបាន2000ឆ្នាំគូកាន2018ឆ្នាំទៀតសិង្ហបុរីនឹងកាត់ជំនួយដែរបាទសួយឯងស៊ីនេះទីឈឿវិញឡានណែប៉ាត់ទៅមិនតាមရှိបាទតាមមွေណែនីណែយកឡាមិនហុភូស្រួយស៊ីនអ៊ីនវិញផ្មាយវិញពីលំមីដាឡាស្រាមេសៀជា
အခုလိုဆွဆွဲချက်ရှိလာတာကိုကမ္ဘောဒီးယားအရာရှိတွေကတော့မဟုတ်ဘူးလို့ညင်းပါတယ်။နိုင်ငံတည်းကိုရွှေတွေပုံမှန်တိုင်းဝင်နေတာပါပဲလို့ဆိုပါတယ်။စင်ကာပူကနေပြီးတော့ကမ္ဘောဒီးယားကို၅နှစ်အတွင်းတင်သွင်းခဲ့တဲ့တခြားကုန်ပစ္စည်းတွေအားလုံးရဲ့တန်ဖိုးထက်အခုရွှေတွေဝင်လာတဲ့တန်ဖိုးကဒေါ်လာ12ဘီလီယံပိုပြီးတော့များနေတာပါ။ Mother Nature အဖွဲ့ကကမ္ဘောဒီးယားဘဏ္ဍာရေးဝန်ကြီးဌာနရဲ့စင်းစရားတွေကိုလေ့လာပြီးတော့ပြောတာဖြစ်ပါတယ်။ဒီလိုကတော့တရားမဝင်တစ်လုပ်ငန်းတွေနဲ့တရားမဝင်တဲတူးဖော်ရောင်းချမှုတွေနဲ့ပတ်သက်ပြီးစီအင်းမှားယွင်းတွက်ချက်မှုတွေရှိကြတယ်ဆိုပြီးအစိုးရကလည်းညှို့ထုတ်ခဲ့ပါတယ်စီအင်းမှားယွင်းမှုဆိုတာဖြစ်တဲ့ကိစ္စဆိုပေမဲ့နိုင်ငံတော်အသုံးစရိတ်ထက်တောင်ပိုများနေတဲ့စီရင်ကွာဟမှုကိုဘယ်လိုဖြေရှင်းမလဲလို့လဲအလီဂျန်ဒရိုဂွန်ဇာလက်ကမေးခွန်းထုတ်ပါတယ်2018ခုနှစ်အတွက်ကမ္ဘောဒီးယားရဲ့ဘဏ္ဍာရေးအသုံးစရိတ်ကဒေါ်လာ6ဘီလီယံချထားတာပါ။ဟ
ဲ့ဒီနေ့ယင်းတော့ခလေးဒမ်ရောအမြင်ကဘော
ဆရာကြောင့်ရှေ့ဒီကနေပတ်သက်ပြီးသက်ဆိုင်ရာအစိုးရဌာနတွေကဖြည့်ဆင်းပေးဖို့လိုပါလေ။အထူးသဖြင့်အောက်ခွန်ဌာနနဲ့ကျန်ပူရအမျိုးသားဘဏ်တို့ကဖြည့်ဆင်းပေးဖို့လိုပါလေ
။အခုကိစ္စကိုသိနိုင်အောင် VOA ကကမ္ဘောဒီးယားအောက်ခွန်နဲ့အမျိုးသားဘဏ်တွေကိုဆက်သွယ်ခဲ့ပြီလေ။ဘာအပြေမမရခဲ့ပါဘူး။ကမ္ဘောဒီးယားဆိုရရဲ့ပြောရေးဆိုခွင့်ရှိသူဖေစီဖန်ကလည်းဒီရွှေကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုရှိတယ်ဆိုတာသူမကြားမိဘူးအခုလိုဆွဆွဲချက်ကလည်းအခြေအမြစ်မရှိတဲ့ဆွဆွဲချက်တသက်ပါလို့ဆိုပါတယ်ထိုင်းအခြေစိုက်နိုင်ငံရေးလှလာတုံးသက်သူ George McLaugh ဟာကမ္ဘောဒီးယားနဲ့ဆိုင်တဲ့ရွှေကုန်ကူးမှုကိုစုံစမ်းစစ်ဆေးခဲ့သူဖြစ်ပါတယ်သူကလည်း Mother Nature အဖွဲ့ရဲ့တင်ပြချက်ကိုကြည်ပြီးကြီးမားတဲ့ရွှေမောင်ခိုလုပ်ငန်းဖြစ်နေတဲ့သဘောပဲလို့ခန့်မှန်းပါတယ်စင်ကာပူနိုင်ငံဟာရွှေနဲ့ပတ်သက်ရင်ဈေးကွက်လွတ်လပ်ခွင့်လုံးဝရှိတဲ့နိုင်ငံဖြစ်ပြီးစိတ်တလောက်ပမာဏအရောင်းဝယ်လွတ်လို့ရပါတယ်ဘီလီယံဒေါ်လာနဲ့ချီပြီးတော့ရွှေရောင်းဝယ်လုပ်ရင်လည်းစင်ကာပူမှာဗာမေးကုန်မှထုတ်မှာမဟုတ်ဘူးလို့ George McLaugh ကဆိုပါတယ်ကမ္ဘောဒီးယားကိုရွှေတင်သွင်းမယ်ဆိုရင်အစိုးရဘဏ်ကငွေလွှဲကပေးရတာကလွဲပြီးအခွန်မဆောင်ရပါဘူးဒါပေမဲ့ကမ္ဘောဒီးယားနဲ့ကပ်ရက်ရှိတဲ့ဗီယက်နမ်နိုင်ငံကတော့ရွှေတင်သွင်းမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါတစ်ဖက်မှာဗီယက်နမ်ရဲ့စီးပွားရေးကလည်းတော်တော်ကောင်းနေတာကြောင့်ဗီယက်နမ်စီးပွားရေးသမားတွေတော်တော်များများကဗီယက်နမ်ငွေအစားရွှေကိုဝယ်စုထားကြင်ကြတာပါအဲ့ဒါကြောင့်လဲဗီယက်နမ်နိုင်ငံမှာရွှေမောင်ခိုလုပ်မှုတွေမကြာခဏတွေ့ရတယ်လို့ရွှေကုန်ကူးမှုကိုလေ့လာသူ George McLaugh ကဆိုပါတယ် Transparency International လို့ခေါ်တဲ့နိုင်ငံတကာအသတိလိုက်စားမှုတိုက်ချဲ့ရေးအဖွဲ့ရဲ့အဆိုအရကမ္ဘောဒီးယားဟာအရှိတောင်အာရှမှာအကျင့်ပြစ်ချစားမှုအများဆုံးနိုင်ငံဖြစ်ပါတယ် Mother Nature Cambodia အဖွဲ့ကနေပြီးတော့ကမ္ဘောဒီးယားအစိုးရရဲ့ဘဏ္ဍာရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးထောက်ပြဝေဖန်တာဒါပထမဆုံးချိန်မဟုတ်ပါဘူး2009နဲ့2015ခုနှစ်တွေအကြားကမ္ဘောဒီးယားကတဲတွေဒေါ်လာ1900ဘူးစင်ကာပူနိုင်ငံကဝယ်ယူခဲ့တယ်ဆိုတဲ့စီးရင်ကိုထောက်ပြပြီးကမ္ဘောဒီးယားဆိုတာကို2016ခုနှစ်တုန်းကမေးခွန်းထုတ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းကမ္ဘောဒီးယားအခောက်ခွန်ဌာနမှာစင်ကာပူကိုတဲတင်သွင်းခဲ့တဲ့စီးရင်လုံးဝမရှိခဲ့ပါဘူး။